တောင်ကိုရီးယားတရုတ်နဲ့ဂျပန်သုံးနိုင်ငံတို့ကြားဆယ်စုနှစ်တည်းနဲ့ချီတီးရှိလာခဲ့တဲ့မပြေလည်နိုင်တဲ့အငင်းပွားမှုတွေမချေမလည်ဖြစ်မှုတွေကိုဖေးဖယ်ပြီးသုံးနိုင်ငံနှစ်ပတ်လည်ညီလာခံကိုပြန်လည်စတင်ဖို့သုံးနိုင်ငံခေါင်းဆောင်တို့သဘောတူခဲ့ကြပါတယ်ဒီကနေ့တနင်္ဂနွေနေ့မှာပဲတောင်ကိုရီးယားနိုင်ငံဆိုလ်မြို့တော်မှာအာရှစီးပွားရေးအင်အားကြီးသုံးနိုင်ငံတို့ရဲ့သုံးဖွဲ့ဆိုင်ညီလာခံကို2012ခုနှစ်ကတည်းကပထမဆုံးအကြိမ်ကျင်းပရာမှာတောင်ကိုရီးယားသမ္မတပတ်ကွန်ဟေးရဲ့ဖိတ်ကြားမှုနဲ့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေတရုတ်ဝန်ကြီးချုပ်လီကက်ကင်းတို့တက်ရောက်နေကြပါတယ်ဆွေးနွေးပွဲမှာတော့သုံးနိုင်ငံလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်ကိုအရှင်းမြင့်ဆွေးနွေးဖို့ခေါင်းဆောင်သုံးဦးတို့သဘောတူခဲ့ကြသလိုဆိုင်းငံ့နေတဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးဆွေးနွေးမှုတွေကိုပြန်လည်စတင်ဖို့သုံးနိုင်ငံလှုပ်ဆောင်ဖို့ကိုလည်းထပ်လောင်းအတည်ပြုခဲ့ကြပါတယ်ဒုတိယကမ္ဘာစစ်ကာလကိုရီးယားကျွတ်ဆဲကိုဂျပန်တို့သိမ်းပိုက်ဆင်ကာလကကိုရီးယားအမျိုးသမီးတွေကိုလိင်ဖြောပြေးသူပျော်ရွှင်ဆက်တွေအဖြစ်အတင်းအဓမ္မအသုံးပြုခဲ့တာတွေအပေါ်ဂျပန်ဝန်ကြီးချုပ်ဘက်ကဝန်ချတောင်းပန်ဖို့ပြက်ကွက်မှုနောက်တရုတ်နဲ့ဂျပန်ကြားရှစ်တရုတ်ပင်လယ်ပြင်အတွင်းကျွန်းစုနဲ့ပတ်သက်ပြီးပိုင်နက်ဆိုင်ရာအငင်းပွားမှုတွေကြောင့်သုံးနိုင်ငံညီလာခံကျင့်ပါရေးနှောင့်နှေးကြရတာဖြစ်ပါတယ်အတိတ်ကာလကအဖြစ်အပျက်တွေကိုတည့်တည့်မတ်မတ်ရင်ဆိုင်ပြီးအနာဂတ်မှာအကျိုးရှိစေဖို့အတွက်ပူးပေါင်းဆောင်ရွက်မှုတွေပြန်လည်စတင်ဖို့အတွက်ဂျပန်ဝန်ကြီးချုပ်အာဘေတရုတ်ဝန်ကြီးချုပ်လီနဲ့သူမတို့အုပ်ဦးဂရိကဝတ်ပြုခဲ့တယ်လို့လဲတောင်ကိုရီးယားသမ္မတကပြောဆိုပါတယ်ရှင်